ဟုတ်ကဲ့ဝန်ကြီးတို့ဒီအခုအစိုးရတက်တန်းနဲ့လက်ရှိကာလအထိပေါ့နော်ဒီနေဆက်ကုန်တွေရေးမှာကုန်တွေကောက်ခံမှုရတဲ့အခွန်အရေးရနဲ့ဒီကုန်တွေရဲ့အနေအထားကိုပြောပြပါဦးခင်ဗျာ
2016-2019ဘာနာရေးနှစ်ပေါ့နော် AP လတရက်ကနေမတ်လ30ရက်နေ့အထိကျွန်တော်တို့ဌာနအလိုက်အခွန်အရေးရကောက်ခံမှုစင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဟိုထုတ်ပြန်ပေးရမယ်ဆိုတော့ကျွန်တော်တို့ရဲ့ဌာနအတိအသီးမှာနေဆက်ကုန်တွေရေးပါမယ်အကောက်ခွန်ပါမယ်ပြည်တွင်းအခွန်ပါမယ်နောက်ပြီးတော့မှကျွန်တော်တို့မြန်မာစီးပွားရေးဘဏ်ပါမယ်။နောက်လူမှုကြီးကြိုင်နဲ့ပြည်သူ့အင်အားဦးစီးဌာနနဲ့ပေါက်ခံတဲ့အခွန်ပါမယ်။အဲ့ဒီစုစုပေါင်းအခွန်နဲ့ပတ်သက်ပြီးတော့မှနေဆက်ကုန်တွေစခန်းနှစ်ခုစလုံးမှာပေါက်ခံရရှိတဲ့ငွေတိုတယ်စုစုပေါင်းဆိုလို့ရှိရင်ကျွန်တော်တို့မြန်မာကျပ်ငွေနဲ့အားလုံးကျပ်တန်းပေါင်း 12,889.18 ဖြစ်ပြီးတော့ကျွန်တော်တို့တရုတ်ယွမ်ငွေအနေနဲ့ကျွန်တော်တို့ပေါက်ခံရရှိငွေက36,259 yuan ရပြီးတော့မှဒေါ်လာအနေနဲ့86,282 dollar ရတယ်အဲ့တော့ကျွန်တော်တို့စုစုပေါင်းကျွန်တော်တို့မြန်မာကျပ်ငွေကြီးပဲပြောမယ်ဆိုလို့ရှိရင်အားလုံးကျပ်တန်းပေါင်း 13,969.93 တန်ရရှိပြီးတော့မှဘီလီယံနဲ့ပြောမယ်ဆိုတော့ 13.69 billion ကောက်ခံရရှိတဲ့အကြောင်းကျွန်တော်ဟောဖြေကြားလိုပါတယ
်ဟုတ်ကဲ့ဒီကနောင်ကဝန်ကြီးပြောပြထားတဲ့ဒီစုပေါင်းအချုပ်မှာကျတော့ငွေကြေးအလုံးဒီတရုတ်ရောင်းငွေတွေရောဒေါ်လာတွေရောအလုံးချင်းပြီးသားပေါ့နော်73ဘီလီယံကျော်ဆိုတာ
ဟုတ်ပါတယ်ခင်ဗျကျွန်တော်တို့ရဲ့ကောက်ခံရရှိတဲ့ငွေအလုံးကိုကျွန်တော်တို့မြန်မာကျပ်ငွေနဲ့ချင်းလက်တဲ့အချိန်မှာကျွန်တော်တို့ 13.969 billion ကောက်ခံရရှိရဆိုတဲ့အကြောင်းဖော်ပြလိုပါတယ
်ဒီဟာကျတော့ဟော2016-2019ဒီဝန်ကြီးတို့ဌာနရဲ့အခွန်အရေးလို့ပြောလို့ရလားဒါမှမဟုတ်နေဆက်ကုန်တွေလို့ပြောလို့ရလ
ားနေဆက်ကုန်တွေရဲ့ကုန်စည်စစ်ဆင်မှုအပေါ်မှာ ਨੇ ဒီဌာနအလိုက်ပေါက်ခံရရှိရမှုဖြစ်ပါတယ်။ဟိုဘာလဝကကျတော့ကျွန်တော်တို့ဥမာနော်သူရဲ့တက်ဆိုင်တဲ့လဝကရဲ့လူဝင်လူထက်နဲ့ပတ်သက်တဲ့အတွက်ဟို GC ကတ်တို့ဘာလို့ထုတ်ပေးတဲ့ခါမှာပေါက်ခံတဲ့ငွေကြေးတွေတရုတ်ယွမ်တွေပဲပါလာတဲ့အတွက်ဒါလဝကဌာနနဲ့ပေါက်ခံတာဟာပေါ့။နော်ဒါပေမဲ့နိုင်ငံတော်ကိုကျွန်တော်တို့ဒီအခွန်အရေးရပေါက်ခံပြီးတော့မှနိုင်ငံတော်အတွက်ပေါက်ခံတဲ့ခါမှာတော့အားလုံးပေါင်းလိုက်တဲ့ခါမှာတော့ဟိုဒီငွေကြေးတွေဖြစ်သွားတာပေါ့။
ဝန်ကြီးတို့ကကျတော့ဒီငွေကြေးတွေကောက်ခံပြီးတဲ့ကကျတော့ဒီပြည်နယ်ပြည်မှာ3လပြည်တော်စုကိုပေးရလားဗျာ
အဲကျွန်တော်ပြည်တော်စုကိုပေးပါတယ်ပြည်တော်စုကနေဟိုပြည်တော်စုနိုင်ငံတော်အတွက်ပဲကျွန်တော်တို့ကောက်ခံပေးပြီးတော့မှနိုင်ငံတော်ကနေပြန်ပြီးတော့မှတိုင်းနယ်ပြည်နယ်ရဲ့ကျွန်တော်တို့ရဲ့ဒေတာဖွံ့ဖြိုးလုပ်ငန်းတွေအတွက်လိုအပ်တဲ့ငွေကြေးတွေကိုပြန်လဲပြီးမှနိုင်ငံတော်ကနေပြန်လဲထောက်ပံ့တာဖြစ်ပါတယ
်ဒီလာမယ့်2019-2018ဘဏ္ဍာနှစ်မှာကျတော့ဒီပြီးတဲ့2019-2019ကိုပို့ပြီးတော့ကောက်နိုင်မလားရော့ကောက်နိုင်မလားဘယ်လိုဆောင်ရွက်ဖို့စဉ်းစားပါလဲဝန်ကြီးတို့
အဲကျွန်တော်တို့ကတော့ဟိုဒီဌာနတစ်ခုချင်းစီကိုယာရချက်လေးတွေတော့ကျွန်တော်ရှိပါတယ်အဲ့ရာထဲချက်ပြည့်မြင်အောင်တော့ကျွန်တော်တို့ဒါကောက်ခံဖို့တွေလည်းကျွန်တော်တို့ဒါအတွန်ခွန်ဆိုင်စူးစမ်းဆောင်ရွက်နေတယ်အဓိကဒီတိုင်းပြည်ကိုပြည်နယ်ရဲ့ငြိမ်းချမ်းရေးအခြေအနေပေါ့နော်ငြိမ်းချမ်းရေးအခြေအနေပေါ်မှာမူတည်ပြီးတော့မှကိုယ်စီစဉ်စဉ်မှုရတယ်အဲ့ဒီပေါ်မှာအများကြီးမူတည်တဲ့အတွက်အဲ့ဒီပေါ်မှာတော့အများကြီးအခြေခံပါတယ်ငြိမ်းချမ်းရေးကောင်းတယ်ဆိုရင်တော့ကျွန်တော်တို့ကတားမြစ်ထိန်းချုပ်ကန့်တတ်မှုတွေရှော့ချမယ်ဆိုရင်တော့ကိုယ်စီစဉ်စဉ်မှုလည်းအများကြီးအားကောင်းလာမှာပေါ့နော်ဟိုနောက်ဆုံးပုံမှန်လေးပြောမယ်ဆိုရင်တော့ဟိုတဖက်နိုင်ငံကနေဟိုဧည့်သည်တွေလေ့လာရေးအနေနဲ့လာရောက်တဲ့လူတွေရှိခဲ့လို့ရှိရင်လည်းအဲ့ပုံမှာလည်းကျွန်တော်တို့ကဟိုအခွန်တွေကဟိုကောက်ခံတိုးပြီးတော့ရရှိသွားမှာဖြစ်ပါတယ်အဲ့တော့အဓိကကတော့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်ပါတယ်